COVID-19 ကိုကာကွယ်ဖို့အတွက်အမေရိကန်နိုင်ငံတဝန်းကဝန်ထမ်းအလုပ်သမားအများအပြားကိုနေအိမ်တွေကနေပဲနေ့စဉ်အလုပ်တွေကိုလုပ်ကိုင်နေကြပါတယ်။ဒါပေမဲ့အဲ့ဒီလိုလုပ်လို့မရကြတဲ့သူတွေထဲမှာအများပြည်သူတည်ယူပို့ဆောင်ရေးကဏ္ဍမှာလုပ်ကိုင်သူတွေရင်းစည်းကမ်းထိန်းသိမ်းရေးရဲအရာရှိတွေလည်းပါဝင်ပါတယ်။အဲ့ဒီတွေကမှနယူးယောက်မြို့တော်အများပြည်သူတည်ယူပို့ဆောင်ရေးနဲ့ရင်းစည်းကမ်းထိန်းသိမ်းရေးပိုင်းမှာလုပ်ကိုင်နေကြသူတွေဘလို့လုပ်နေကြရသလဲဆိုတာကျမစုမုံကဆက်သွယ်မေးမြန်းထားတာပြောပြပေးချင်ပါတယ်။ကမ္ဘာကယောဂါ COVID-19 အမေရိကန်ပြည်တော်စုတဝန်ကူးစက်ပြန့်တဲ့သူပေါင်း 6,900 ကျော်အထိဖြစ်လာပြီးသေဆုံးသူပေါင်းက 900 ကျော်ရှိသွားပြီဖြစ်ပါတယ်။နယူးယောက်မြို့တော်မှာတော့ကူးစက်သူနဲ့သေဆုံးသူကလည်းပိုမြင့်တက်လာနေချိန်မှာအသွားအလာမရှိတော့သလောက်ခြောက်ကပ်သွားပြီဖြစ်တဲ့မြို့တော်ကြီးတဲ့ရင်ကျော်ရင်လိုက်ဆက်သွယ်ရေးတာဝန်ခံတွေနဲ့ရင်စည်းကမ်းထိန်းသိမ်းရေးတာဝန်ယူထားသူတွေကတော့ပြင်ပလမ်းမတွေထပ်မမဖြစ်မနေတာဝန်ထမ်းဆောင်ရတဲ့ဝန်ထမ်း essential workers အဖြစ်နဲ့အလုပ်လုပ်ကိုင်နေရစေအနေအထားဖြစ်ပါတယ်။နယူးယောက်မြို့တော်ကအများပြည်သူတုံဘတ်စကားရင်လိုက်စီမံရေးမှူးဦးစော်လင်းကျော်ကအခုနယူးယောက်မြို့တော်အတွင်းမှာစီမံဆောင်ရွက်ထားရှိမှုတွေကိုအခုလိုရှင်းပြပါတယ်
။အော်ကျွန်တော်တာဝန်ရတော့ dispatcher ဘော supervisor ဘော department of buses ရင်သွားလာရေးရတော့နှစ်ပိုင်းရှိတယ်။ဒီနယူးယောက် city transit အောက်မှာဘောမြို့တွင်းအောက်မှာ5ဘိုးလိုမှာဘော။ဟာ subway ရှိမယ်။ဟာလာ Staten Island နဲ့ Manhattan နဲ့ဆိုရင် ferry ရှိတယ်။ဒီ New York City 5 Borough မှာဆိုရင် Manhattan, Queens, Brooklyn မှာဘတ်စကားလိုင်းရှိမယ်။နော်ပြီးတော့ Express line တွေလည်းရှိတာပေါ့။Subway မှာတော့ဒီနေ့အထိဆိုရင်တော့3 line ပေါ့။ Subway 3 line suspended လုပ်ထားတယ်ပေါ့။ဘတ်စကားတွေကတော့ fully schedule ပဲ။ weekday schedule အပြည့်စွဲပေးတယ် 24 hour ပဲ။ဘတ်စကားတွေကတော့စီးကားတွေတော့အားလုံး free ဖြစ်သွားပြီ။တို့charge မလို့ဘူးစပြီးတော့ကျွန်တော်တို့ဘယ်လိုလုပ်လဲဆိုတော့သူကပုံမှန်ဆိုရင်ရှေးပေါက်ကနေတက်တယ်ဘတ်စကားဖို့ပေးတယ်ဖဲပေါက်ဆိုပေးတယ်ပေါ့ကပြားတို့ချိန်းတို့နဲ့ပြီးွားရင်နောက်ပေါက်ကနေ discharge လုပ်တယ်အခုကြတော့ရှေးပေါက်ကိုလုံးဝပေးမဆုံးတော့
that
I was seen on နောက်ပေါက်တစ်ခုတည်းလုပ်တယ်ဒါကတော့ operator ရဲ့ safety ပေါ့သူတို့ပြီးွားတော့ governor ပြောတဲ့အတိုင်းsocial distance ကို safety ဖြစ်အောင်operator ရဲ့ now 3 line ပေါ့3 line ကိုသူတို့ lock လုပ်လိုက်တယ်သူတို့ပိတ်ထားလိုက်တယ်ဒီတန်ကြိုးနဲ့ခတ်ထားလိုက်ပြီးတော့နောက်ပေါက်တစ်ခုတည်းပဲအတင်ချလုပ်တယ
်နယူးယောက်မြို့တော်မှာရင်းစည်းကမ်းထိန်းသိမ်းရေးရဲဝန်ထမ်းဖြစ်တဲ့တာဝန်ယူဆောင်ရွက်နေသူမြမအမျိုးသမီးမလလဆန်ကလည်းသူတို့ရင်းစည်းကမ်းထိန်းသိမ်းရေးရဲအရာရှိတွေအနေနဲ့မရှိမဖြစ်ဝန်ထမ်းတွေအဖြစ်နဲ့မနဲ့မိုးမလင်းခင်ကတည်းကတာဝန်ကြီးတွေအဖြစ်တာဝန်ယူဆောင်ရွက်ပေးနေရတဲ့အနေအထားကိုပြောပြပါရစေ
။အခုကတော့အမားတို့ကဒီလိုမျိုးဟို patrol လုပ်ရတယ်လမ်းပေါ်မှာလုံးဝယင်သွားလာလုံးဝမရှိတော့ဘူးမရှိတော့အမားတို့ကဒီ violation တွေကတော့လုံးဝမရှိတော့ဘူးပေါ့နော်ညော့နေသွားတယ်။အမားတို့ကရဲနဲ့လည်း police department နဲ့လည်းအမားတို့ကအချိတ်ဆက်ကရှိတယ်။ပြီးတော့ fire department နဲ့လည်းအချိတ်ဆက်ရှိတယ်။အဲ့ fire department နဲ့အပြင်ကိုအမားတို့ဒီ EMS ပေါ့နော်ဒီ emergency ဥစ္စာသမားတွေနဲ့လည်းအမားတို့အချိတ်ဆက်ရှိရဆိုတော့လမ်းမှာအဲ့လိုမျိုးတစ်ခုခုဟိုအကူအညီလိုတော့နော်လူနာတွေကိုပေါ့အမားတို့တွေ့ရင်အမားတို့ link နဲ့အမားတို့ကသူတို့ကိုခေါ်ပြီးတော့အမားတို့ကဒီလိုမျိုးကူညီရတာပေါ့နော်အဲ့ဒီတော့ကိုအမားတို့တရားနေပြီးတော့အင်အားဖြည့်ပြီးတော့ကူညီပေးနေရတာ
အခုချိန်ထိကတော့အမေရိကန်ပြည်ထောင်စုထဲမှာနယူးယောက်မြို့ကတော့ယောဂါကူးစက်မှုပြန့်ပွားမှုနှုန်းအများဆုံးဖြစ်နေတယ်လို့သိဆုံးသူဥယေကလည်းနိုင်ရီနဲ့အလိုက်မြင့်တက်လာနေခြင်းလည်းဖြစ်ပါတယ်။ကျမစုမောဆက်သွယ်မေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။